ရှမ်းပြည်နယ်နဲ့အေရီတိုင်းကကုဝန်ဆောင်မိခင်နဲ့နှစ်နှစ်အောက်ကလေးတွေအာဟာရဖွံ့ဖြိုးဖို့အမေရိကန်ဒေါ်လာတန်100ထောက်ပါမဲ့အစီအစဉ်ကိုကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆွေးနွေးအကောင့်ထဲဖော်နေပြီးလာမယ့်2019နှစ်စံပိုင်းမှာစတင်နိုင်ဖို့ဆောင်ရွက်နေပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကတင်ပြပေးထားပါတယ်ရှင်။
ကမ္ဘာ့ဘဏ်နဲ့လူမှုဝန်ထမ်းဦးစီးဌာနတို့ဆွေးနွေးအကောင့်ထဲဖော်နေတဲ့ကိုဝင်ဆောင်မိခင်နဲ့နှစ်နှစ်ရောက်ကလေးတွေအတွက်ဒေါ်လာတန်100သုံးဆွဲပြီးငွေကြေးထောက်ပံ့မဲ့အာဟာရဖွံ့ဖြိုးရေးအစီအစဉ်ကိုလာမယ့်2019နှစ်စံပိုင်းမှာအကောင့်ထဲဖော်နိုင်ဖို့ဆောင်ရွက်နေပါတယ်။အဲဒီစီမံကိန်းကကမ္ဘာ့ဘဏ်ကနေငွေချေးယူရပုံစံတစ်မျိုးဖြစ်ပြီးအဲဒီဒေတာတွေမှာရှိတဲ့ကိုဝင်ဆောင်မိခင်တွေကိုဘလောက်ပေးမယ်ဘလို့ပေးမယ်ဆိုတာကိုအဖွဲ့အစည်းနှစ်ခုကြားမှာညှိနှိုင်းနေစေဖြစ်တယ်လို့လူမှုဝန်ထမ်းဦးစီးဌာနညွှန်ကြားမှုဦးကျော်လင်းထင်ကပြောပါတယ်။ဒီ
ဟာထောက်ပံ့ဝေးဆိုတာကျွန်တော်ချီးမွေတာပျော်ပြောင်းတဲ့ချီးမွေတာလည်းကပြည့်တဲ့ပတ်သက်မှာမဟုတ်ပါဘူး။ဒီကာလရှိကိုချင်းတို့တခုကဒီသူတို့ရဲ့အာဟာရအတွက်ယူရပြီးတော့ကျွန်တော်စနစ်တကျအာဟာရဖွံ့ဖြိုးရေးအတွက်ယူရပြီးတော့ငွေကြေးထောက်ပံ့တယ်။ပြီးတော့ဒီအာဟာရဆိုင်ရာ၊ကျန်းမာရေးဆိုင်ရာဒီကျွန်တော်ဒီအသိပညာပေးတဲ့အစီအစဉ်တွေကတွေ့ပြီးပါသွားမှာပေါ့
။ရှမ်းပြည်နယ်နဲ့အေရဝတီတိုင်းကကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေရဲ့အာဟာရဖွံ့ဖြိုးကိုရည်ရွယ်ပြီးတယောက်ကိုကျပ်1000ဝက်စီလာတိုင်းထောက်ပံ့ပေးနိုင်အောင်ဆွေးနွေးညှိနှိုင်းနေရလို့ဦးကျော်လင်းထင်ကဆက်ပြောပါတယ
်။ဆွေးနွေးနေတယ်ပေါ့။ဆွေးနွေးနေတယ်ဆိုတာဒီ1000ဝက်ဆိုတဲ့ပတ်စံကကျွန်တော်ဒီလူကျင်တဲ့ရာလတစ်ခုရမလားမရဘူးလားသတ်သဖြင့်ပေါ့အခုဒီရာတွေကလောလောဆယ်မှာတော့ကျွန်တော်ရထားတာက1000ဝယ်လို့ရထားတာပါပဲအားကကျွန်တော်တို့အားလုံးနှစ်ဖက်အားလုံးညှိလို့နိုင်လို့အကုန်လုံးအဆင်ပြေပြီးနှစ်ဖက်လုံးသဘောတူတယ်ဆိုတဲ့အခါကျရင်ကျွန်တော် 2019 2020ဗန်ဒါရီနဲ့မှာကျွန်တော်ဒီဒီအောင်စပြီးတော့ဟိုလုံအောင်စပါမှာ
အစိုးရကချင်းပြည်နယ်ရခိုင်ပြည်နယ်နာဂဒေသကကိုဝင်ဆောင်မိခင်တွေနဲ့ကလေးတွေကိုငွေကြေးထောက်ပံ့တာလှုပ်ဆောင်နေပြီးကမ္ဘာ့ဘဏ်ကပူးပေါင်းပါဝင်ဖို့ဆောင်ရွက်နေရဖြစ်ကြောင်းကမ္ဘာ့ဘဏ်ရဲ့ပြန်ကြားရေးတာဝန်ခံဦးကျော်စိုးလင်းကအခုလိုပြောပါရစေ
။ဘုရားနာဦးစီးဌာနအနေပြီးတော့မှသူတို့လုပ်နေတဲ့လက်ရှိလုပ်နေတဲ့အစီအစဉ်ပဲပေါ့နော်။ဒီအစီအစဉ်ကမှဒီကျွန်တော်ကမ္ဘာ့ဘဏ်အနေနဲ့ကမ္ဘာ့ဘဏ်ရဲ့ဒီငွေကြေးထောက်ပံ့မှုနဲ့သူတို့ဆက်ပြီးတိုးချဲ့သွားဖို့ပေါ့ဒီရှမ်းပြည်နယ်နဲ့ဒီအရီတိုင်းမှာတိုးချဲ့သွားဖို့ဆိုပြီးတော့မှဒါသိနေနေတာပေါ့အစိုးရရဲ့မဟာဗျူဟာထဲမှာလည်းဒါကတခုအနေနဲ့ပါတယ်ဒီလူမှုရေးထောက်ပံ့မှုထောက်ပံ့မှုပေးဖို့ပေါ့နော် social protection ကအဓိကအကဏ္ဍတစ်ခုအနေနဲ့ပါတော့ဒါကိုသူတို့ကတိုးချဲ့သွားဖို့ရှိရဲ့အခါမှာဒါဟိုလိုအပ်တဲ့ဒီငွေကြေးပံ့ပိုးမှုဤပညာပံ့ပိုးမှုကိုဒါကမ္ဘာ့ဘဏ်ကဖန်ဆီးရနေပြီးတော့မှအကြီးဘုတ်တဲ့အသိဉာဏ်ကြီးနိုင်တဲ့သဘောပါပဲ
။ကမ္ဘာ့ဘဏ်ကမြန်မာနိုင်ငံရဲ့ဘတ်စုံပြုဝင်ပြောင်းလဲရေးကဏ္ဍတွေမှာပါဝင်ကူညီနေရဖြစ်ပြီးလူမှုဘဝပြု၄နှစ်တာစီမံကိန်းမှာလူဦးရေ 9,000 ကျော်နေထိုင်တဲ့ကျေးရွာပေါင်း 1,600 ကိုပံ့ပိုးပေးခဲ့ပါတယ်။